မြန်မာနိုင်ငံဟာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေကိုအတင်းအဓမ္မအလုပ်ခိုင်းစေတာနဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုလိင်လုပ်ငန်းအတွက်တခြားနိုင်ငံတွေစီမှောင်ခိုကူးတဲ့ရင်းမြစ်နိုင်ငံတစ်ခုဖြစ်ရှိနေလို့မယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။လူမှောင်ခိုကူးမှုဆိုင်ရာ2014ခုနှစ်အစည်းအဝေးဒီကနေ့ထွက်လာတာမှာမြန်မာနိုင်ငံကို Tier 2စောင့်ကြည့်ရမယ့်နိုင်ငံတွေစီနဲ့မှာအမေရိကန်နိုင်ငံသားရဲ့ဌာနကဆက်ပြီးသတ်မှတ်ထားပါတယ်။လူမှောင်ခိုကူးမှုပတ်ပြောက်ရေးအတွက်အနေဆုံးလိုက်နာလှုပ်ဆောင်ရမှာတွေကိုမြန်မာအစိုးရကအပြည့်အဝမလှုပ်ဆောင်ပေမဲ့တိတာတဲ့ကြိုးပမ်းအထောက်အမှုတွေကိုလုပ်နေတယ်လို့တော့အစည်းအဝေးကအတိအမှတ်ပြုထားပါတယ်။မြန်မာ၏နေချင်းထိုင်းနိုင်ငံ၊မလေးရှား၊ဗင်နီဇွဲလားနဲ့ဂမ်ဘီယာနိုင်ငံတွေကိုတော့အနေဆုံးအဆင့်မှာထည့်သွင်းသတ်မှတ်ထားတာကြောင့်အဲ့ဒီနိုင်ငံတွေဟာအီရန်၊ဆီးရီးယား၊မြောက်ကိုရီးယားနိုင်ငံတွေနဲ့ဒဏ်နဲ့ပြစ်သွားပြီးဒဏ်ခတ်အရေးယူခံရမယ့်အလားအလာရှိသွားပါတယ်။လူမောင်းခိုကူးမှုကိုအပြစ်ပေးအရေးမြူပဲထားတာမျိုးမလုပ်နိုင်ဘူးလို့ဒီကနေ့အစည်းအဝေးထုတ်ပြန်ချိန်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောခဲ့ပါတယ်။